ကျွန်တော်ပထမပတ်မှာသခိုင်းတိုင်းရင်းမပင်နဲ့စလင်းကြီးမြို့နယ်တွေကိုနယ်မြေရှင်းလင်းခဲ့တဲ့စစ်တပ်ဟာအခုလက်ရှိပလဲမြို့နယ်တွေကကြေးရွာတွေကိုနယ်မြေရှင်းလင်းရေးဆက်လုပ်နေပါတယ်။ဒီနေ့ကျွန်တော်6ရက်နေ့မှာတော့ပလဲမြို့နယ်ထဲမှာစခန်းချနေပြီးအင်အားထပ်ဖြစ်နေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ရက်တွေကနယ်မြေရှင်းလင်းရေးအတွက်စလင်းကြီးမြို့နယ်တွေကကြော်ရွာမိုးချိုးပြင်ရွာပလဲမြို့နယ်တွေကမကြီးကန်ကုတ်ကိုစုနဲ့ရမက်ပင်မြို့နယ်တွေကတရက်ကန်စားတဲ့ကြေးရွာတွေကဒေသခံစုစုပေါင်း20ကျော်လဲဖမ်းဆီးခံထားရတယ်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ပလဲမြို့ပေါ်မှာတော့ဒါလက်ရှိဟိုစနေကြီးနဲ့ရပ်ပင်ကနေထိုးရတဲ့ဖြစ်ကြောင်းကပလဲမြို့ပေါ်မှာရှိနေတာဖြစ်ပြင်းထားတယ်ပေါ့နော်။စနေကြီးမြို့နယ်မှာဆိုရင်ကျော်ရွာကနေမှထိုးရောက်ပါတယ်ခင်ဗျ။ဒီဟွာကမကျုံနေရနေဆက်မရောက်ပါတယ်လို့တရင်ပေးပို့ဒီကိုရထားပါတယ်ခင်ဗျ။ဆက်လက်ပြီးတော့ထိုးလာတဲ့အချိန်မှာဒီနေ့မှထိုးလာတဲ့အချိန်မှာမြေကန်နဲ့မကြီးကန်တော့ထိုးလာတဲ့ချိန်ကဒီပြည်သူတွေစေဝေးတိတ်ဆောင်နေတာမိလာတာပလဲမြို့နယ်တွေကလည်း10ရောက်တော့ဆက်ပါမယ်ဆိုတော့တရားခံအနေနဲ့တော့ရောက်20ကျော်သွားမှာပဲအခုချိန်ပြီးတော့ဆက်ပြုံမှုလုံးဝမရတော့ခင်ဗျပလဲမြို့ထဲမှာဒီပါသွားပြီလို့သတင်းကြားထားပါတယ
်ပလဲမြို့နယ်ထဲမှာစစ်တပ်ထောက်ခံတဲ့ပြည်စောဒီတွေတက်ဆွဲထားတဲ့ဇီးပီကုန်းကြီးရွာမှာဂျော်လာ2ရက်နေ့ကနေ5ရက်နေ့အထိ3ရက်ဆက်တိုက်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တာမှာစစ်တပ်ဘက်ကရဟရင်တွေနဲ့ပြစ်ခတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။သခိုင်းတိုင်းတွေကပဲခင်ဦးမြို့နယ်ထဲမှာဆိုရင်လည်းစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတာတပတ်ကျော်ရှိနေပြီးတိုက်ပွဲတွေလည်းဒီနေ့အထိဆက်ဖြစ်နေပါတယ်။ဒီနေ့ဂျော်လာ6ရက်နေ့မနက်ပိုင်းမှာဆိုရင်လည်းရေကုန်းကြီးရွာအနီးမှာကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်။မနေ့ကတော့စစ်ကြတယ်ကြ။ကျွန်တော်တို့အဲဒီရေကုန်းနဲ့အဲရေကုန်းမရောက်ခင်ပါနော်။ရေကုန်းမှာကမရောက်ခင်မှာအဲဒီဒီဘက်ကကာကွယ်ရေးတပ်ဖွဲ့တွေနဲ့အပြန်လည်းပြစ်ခတ်မှုရောစစ်ကြတယ်။အဲရေကုန်းနဲ့ရောက်တော့လေအဲ့မှာသူတို့မိုင်းကွဲတာတွေရောသူတို့ဘက်ကလည်းတော်တော်လေးသုံးတယ်။ဆက်လက်ပြီးအစစ်ကြီးဝါတော့ကိုတော်တော်လေးသွားသွားပါနော်။သူတို့ဘက်ကလည်းလက်နက်ကြီးတွေပြန်ပစ်တာမျိုးလည်းရှိတယ်။ခင်ဦးမျိုးပေါ်ကနေဒီမှာအခုဒါတောင်းမဲ့ချမ်းပေါ့နော်။ကျွန်တော်တို့တရားသားလောက်ကရှိဖို့ကိုသွားမဲ့စိတ်ကောင်းပေါ့အခုခေမျိုးနယ်ရဲ့တောင်းမဲ့ချင်းအခုဒါရေဟုံးသွားရဲမှာရှောက်ကြတာ
ဒီတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခြင်းတော့မရှိသေးပါဘူး။အခုလိုစစ်တပ်က6ရက်နီးပါးထိုးစစ်ဆင်နေပြီးရှင်းလင်းနေတာကြောင့်ခေဦးမျိုးနယ်ကပြူစောတိတွေတက်ဆွဲထားတဲ့ကြေးရွာတွေမှာရိတ်ခါပြက်လက်နေပါတယ်။ဒါကြောင့်လည်းနေပြီးရှင်းလင်းပြီးရိတ်ခါတွေပို့နေတာလို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်ရေကုန်းကြီးရွာအနီးအပြန်အလှန်ပြစ်ခတ်တာတွေဖြစ်ခဲ့တဲ့အတွက်ရေကုန်းကြီးရွာပါဝင်တန်ဘူချောင်းစုံကြီးကန်စတဲ့ကြီးရွာ၄ရွာကဒေသခံ2500ကျော်တိမ်းရှောင်နေရပြီးတော့မိုးရွာသွန်းတာတွေရှိတဲ့အတွက်အခက်အခဲတွေလည်းကြုံရပါတယ်။ခင်ဦးမျိုးနယ်ရဲ့ဇူလိုင်လ၁ရက်နေ့ကနေစလို့၉ရက်နေ့အထိစစ်တပ်နယ်မြေရှင်းလင်းမှုတွေအတွင်းနေအိမ်60ကျော်မိလောင်ကျွမ်းခဲ့ပြီးတော့အသက်60ကျော်အရက်သားတဦးမိလောင်သေဆုံးနေတာဒေသခံတွေတွေ့ခဲ့ရပါတယ်။အသက်50ကျော်အဖွားတို့အူလဲစစ်ရှောင်ရင်အမောဖောက်တည်ဆုံးခဲ့ပါတယ်ခင်ဗျာ။